Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ6ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ71925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မနက်လောပါဒီကနေ့ညနေခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်သူတွေဘေးကင်းလုံခြုံရေးစောင့်ရှောက်ပေးဖို့အဓိကထားပြီးဒီညပိုင်းမှာအမေရိကန်သမ္မတမိန်ခွန်းပြောဖို့ရှိပါတယ်ရင်းမြေအုပ်ချုပ်ရေးမှုနဲ့သူ့ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေတိတ်ဆုံးခဲ့ရတဲ့ဒီကနေ့ပေါက်ကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကပြောဆိုလိုက်တာနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုလည်းဒီညနေပိုင်းမှာကြီးညာပေးဖို့ရှိပါတယ်
ကောင်းပါပြီရှင်မြန်မာနိုင်ငံအစိုးရတဲ့အပြောင်းလဲကာလမှာအမျိုးသားပြန်လဲတင်မြင့်ရေးအတွက်တင်မုံချွေရေးလမ်းစဉ်ကိုရွေးမယ်ဆိုရင်မှန်ကန်တဲ့လောက်ရဖြစ်မလားဆိုတဲ့သတင်းမှကြားရဖို့ရှိတာကတော့
တင်မုံချွေတဲ့လမ်းကြောင်းကိုသွားနိုင်မှုအတွက်ဘယ်လိုမျိုးအစီအမျိုးနဲ့အသိပ္ပာယ်မှပြုကြမလဲတင်လာတဲ့သူတွေကိုဘယ်လိုမျိုးကျွန်တော်တို့ပြန်ပြီးတော့လုံဆောင်ပေးမလဲဆိုတဲ့အရာတော့ရှိလို့သိရမှာဖြစ်ပါတယ
်ညီမြချင်းမြန်မာလူအခွင့်ရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောတော်ရပါရှင်ပြည်စုံကတော့မကြခင်ကြားရမှာပါကြားပြင်ဒေါအောင်ဆန်းစုကြည်နဲ့ပုတ်ချုံမူကြီးဟောင်းတန်းရွှေတို့တွေ့ဆုံမှုနဲ့ပတ်သက်လို့ Georgetown Tech တို့ဂုံနူးဆောင်ပါမောက်ခစတိန်ဘတ်ရဲ့အမြင်ကိုကြားရမှာဖြစ်တယ်လို့နိုင်ငံတကာသတင်းဆောင်မတဲ့ပုံမှာတော့2014ခုနှစ်အတွင်းကြုံခဲ့ရတဲ့သဘာဝဘေးအန္တရာယ်အများစုဟာယာရီဥရုနဲ့ဆက်သွယ်နေတယ်ဆိုတဲ့နိုင်ငံတကာကြက်ချင်းနည်းနဲ့လာချမ်းနေအဖွဲ့ရဲ့ထုတ်ပြန်ချက်အစီရင်ခံစာအကြောင်းကိုလည်းကြားရဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ထိုင်တဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားကအင်ပီရိုရဲ့အိုဘယ်ရုံးခန်းမှာဒီကနေ့တနင်္ဂနွေနေ့ညမှာရှာရှာပါပါမိန့်ခွန်းပြောမယ့်အထင်မှာတော့သူ့ရဲ့ထိတ်တန့်ဦးစားပေးအဖြစ်အမေရိကန်ပြည်သူတွေလုံခြုံဘေးကင်းဖို့စောင့်ရှောက်ပေးရေးကိုအဓိကထားပြောကြားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဖြစ်ပွားခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကလူအများအပြားတေဆုံးခဲ့ရတဲ့တနက်ပစ်ခတ်မှုရဲ့နောက်ဆုံးစုံစမ်းစစ်ဆေးရရှိတဲ့အခြေအနေတွေကိုလည်းပြောပြမှာဖြစ်ပြီးကျေပြန့်လာတဲ့အကြမ်းဖက်ချင်းချောက်မှုနဲ့ဘလို့ခြေမုံးကြမလဲဆိုတာကိုလည်းဆွေးနွေးပြောဆိုမယ်လို့ပြောခွင့်ရတဦးကပြောပါတယ်။အမေရိကန်သမ္မတတွေရဲ့အရေးကြီးဆုံးမိန့်ခွန်းတစ်ချို့ပြောဖို့စီစဉ်ထားတဲ့အင်ပီရိုရဲ့ Oval ရုံးခန်းကနေဒီကနေ့တနင်္ဂနွေနေ့ညသမ္မတအိုဘားမားသူ့တက်တန့်အတွင်းမှာတတိယအချိန်မြောက်မိန့်ခွန်းပြောမှာဖြစ်ပါတယ်။2010ပြည့်နှစ်အီရတ်နိုင်ငံတွင်အမေရိကန်စစ်စင်ရေးတွေအဆုံးသတ်ပြီးဆိုတဲ့ကြေညာချက်ကိုလည်း Oval ရုံးခန်းကိုအသုံးပြုပြီးတော့ပြောခဲ့တာဖြစ်ပါတယ်။လူပေါင်း14ဦးသေဆုံးပြီး22ဦးတို့ဒဏ်ရာရခဲ့ကြတဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုကဒေသဆိုင်ရာအစိုးရဝန်ထမ်းတွေစုစည်းကြတဲ့အခမ်းအနားတစ်ခုမှာအမေရိကန်နိုင်ငံဘွားစာအီရစ်ဝမ်ဖာရော့ခ်နဲ့သူ့ရဲ့ပါကစ္စတန်နိုင်ငံသားဇနီးတဲ့ဆာဖီမာလစ်တို့ဘာကြောင့်ဝင်ရောက်ပြစ်ခတ်တပ်ဖြတ်တယ်လဲဆိုတာကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဆက်လက်စုံစမ်းစစ်ဆေးနေပါတယ်မနေ့စနေနေ့တုန်းကတော့ပြစ်ခတ်မှုမှာအသုံးပြုခဲ့တဲ့တိုက်ခိုက်ရေး rifle တနက်နှစ်လက်ဝယ်ယူခဲ့တယ်ဆိုတော့သူတို့ယူဆရတဲ့ Redlands အနီးကအိမ်တစ်လုံးကိုအာဏာပိုင်တို့ဝင်ရောက်စီးနင်းခဲ့ပါတယ်။ကရက်အိမ်မှာနေတဲ့တနက်သမား Farag ရဲ့တငယ်ချင်းလို့အိမ်နီးချင်းတွေကပြောကြဆိုကြပေမဲ့လည်းဝင်ရောက်စီးနင်းတဲ့ FBI အရာရှိတွေကတော့စီးနင်းမှုနဲ့ပတ်သက်လို့အသေးစိတ်ကိုပြောဆိုဖို့ညှင်းဆိုထားပါတယ်။ပြစ်ခတ်မှုအပြီးဖာရော့နဲ့မာလီတို့ထွက်ပြေးခဲ့ကြပြီးမယ်သူတို့စီးနှင်းလာတဲ့ကားကိုပစ်ခတ်မှုဖြစ်ပွားရာအနီးအနားမှာပဲခြေရာခံမိခဲ့ပြီးတဲ့နောက်လုံခြုံရေးတာဝန်ရှိသူတွေနဲ့အပြန်အလှန်ပစ်ခတ်ပြီးနှစ်ယောက်စလုံးသေဆုံးခဲ့ပါတယ်တနက်သမား2ဦးတို့အင်ကနေပိုက်ဖုံး12လုံးဘုံးပြုတ်လုတဲ့ပစ္စည်းတွေနဲ့ထောင်ပေါင်းများစွာသောကြီးစံတွေကိုလည်းတွေ့ရှိခဲ့ပါတယ်ရှင
်တနင်္ဂနွေနေ့ကယမန်နိုင်ငံတောင်ပိုင်းအက်ဒမ်ပြည်နယ်အုပ်ချုပ်ရေးမှုနဲ့သူ့ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တော်တော်များများသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ Islam အစွန်းရောက် ISIS အဖွဲ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ရုံတက်ဖို့သွားတဲ့လမ်းမှာတိုက်ခိုက်ခဲ့တဲ့ဖောက်ခွဲမှုကြောင့် Adam Pee နဲ့အုပ်ချုပ်ရေးမှူး Ghaffar Mohammed Said နဲ့သူ့ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိမှန်သေဆုံးခဲ့တာဖြစ်ပါတယ်။မနေ့ကသမ္မတ Abdul Rabu Mansour Hadi Saudi Arabia နိုင်ငံကိုထွက်မပြေးခင်တပုံအဖွဲ့တွေယမန်မြို့တော်ဆန္ဒကိုထိန်းချုပ်ခဲ့ခြင်းကလေးက Adam Pee နဲ့ကအစ်မေပြင်းဖြစ်လာခဲ့တာဖြစ်ပါတယ်။Saudi Arabia ကြောတော့နောက်ခံပေးတယ်ဟာဒီထောက်ခံတဲ့တပ်တွေကနောက်ပိုင်းမှာအက်ဒမ်ပြည်နယ်ကနေဟိုတီတဘုံတပ်တွေထွက်သွားအောင်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်ဟာဒီတပ်ဖွဲ့တွေပြီးခဲ့တဲ့လကနေရပြန်နိုင်ခဲ့ပါတယ်။ယမန်နိုင်ငံဟာတိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့အရက်သားတွေတေဆုံးရတဲ့နိုင်ငံဖြစ်ပြီးတော့ လူသားချင်းစာနာမှုဆိုင်ရာပြိပက္ခတွေလည်းရှိခဲ့တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုထားပါတယ်
နိုင်ငံတကာကြက်ချင်တဲ့အသည် ICRC ကအစ္စလာမ်ရဲ့အစွန်းရောက် ISIS အဖွဲ့နဲ့ဆက်ဆံရေးတရထူထောင်လို့တယ်လို့ပြောဆိုလိုက်ပါတယ်။ဆက်ဆံရေးတရထူထောင်နိုင်ရင်ဖြင့် ISIS တို့ထိန်းချုပ်ရာအီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကဒေသတွေကလူဆယ်သန်းတို့အတွက်အထောက်ပံ့တွေပေးအပ်နိုင်မှာဖြစ်ပါတယ်။ ISIS အဖွဲ့နဲ့ဆက်ဆံရေးတရထူထောင်နိုင်ဖို့နီးလန်းနေရှာဖွေနေတယ်လို့ ICRC ရဲ့ညွှန်ကြားရေးမှူးချုပ် Reef Jacob ကပြင်သစ်သတင်းဌာန AFP နဲ့တွေ့ဆုံမေးမြန်းခန်းမှာဖြေကြားသွားပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာလှုပ်သားတွေအခက်အခဲတွေနဲ့အလုံးလုံးကန်ရတဲ့ဝင်းကျင်ပို့ပြီးတော့ခက်ခဲရှုပ်ထွေးမှုတွေနဲ့ရင်ဆိုင်လာရတဲ့အကြောင်းအရာတွေကိုဆွေးနွေးချမဲ့ဂျီနီဗာကကြက်ချီနီညီလာခံမစခင် ICRC ရဲ့ညွှန်ကြားရေးမှူးချုပ် Mr. Jacob ကအခုလိုမှတ်ချက်ပြုပြောဆိုခဲ့တာဖြစ်ပါတယ်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒီဒေတာတွေမှာဘလို့အလုပ်လုပ်နိုင်မလဲဆိုတဲ့ဖြစ်နိုင်ခြေတွေကိုပြန်ပြီးစဉ်းစားကြရမှာဖြစ်ပြီးဒါမှမဟုတ်ရင်တော့အလုပ်လုပ်စရာနေရာတောင်ရှိမှာမဟုတ်ဘူးလို့ယူဆတဲ့အကြောင်း ICRC ရဲ့ညွှန်ကြားရေးမှူးချုပ်က AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်။ဂျီနီဗာရုံးချုပ်ကနေပဲထိုင်ပြီးလက်နက်ကိုင်အဖွဲ့တွေကသူတို့နေမြေတွေမှာအလုပ်လုပ်ခွင့်ပေးမယ်လို့တော့မျှော်လင့်နေလို့မရဘူးလို့သူကထပ်လောင်းပြောပါတယ်။နိုင်ငံတကာချက်ချင်းကြီးအဖွဲ့ကြီး ICRC ကနိုင်ဂျီးရီးယားနိုင်ငံကဘိုကိုဟာရမ်တပုံတွေနဲ့ဆက်ဆံရေးထူထောင်ထားပြီးလည်းဖြစ်ပါတယ်။အစိုးရအဖွဲ့တွေလက်တင်ခံဖို့ဆိုရာနေချင်းညာချင်းလှုပ်ဆောင်လို့ရတာမဟုတ်ပဲအချိန်အတော်ယူပြီးတော့လူမှန်နေရာမှန်လည်းဖြစ်ရတယ်လို့လည်းသူကပြောဆိုခဲ့ပါတယ်ရှင
်။ပါလက်စတိုင်းနိုင်ငံရဲ့ဘယ်လိုပြိုကွဲမှုမျိုးကမဆိုအစ္စရေးလုံခြုံရေးကိုထိခိုက်မဲ့နောက်ဆက်တွဲဆိုးကျိုးရှိနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီရဲ့သတိပေးချက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကပယ်ချလိုက်ပါတယ်။အစ္စရေးအနေနဲ့ဘယ်တော့မှနိုင်ငံတစ်ခုနဲ့ဆိုင်တဲ့တိုင်းပြည်ဖြစ်မှာမဟုတ်ပါဘူး။ငြိမ်းချမ်းရေးဖို့အတွက်တခြားတစ်ဖက်ကငြိမ်းချမ်းရေးလိုလားတယ်လို့ဆုံးဖြတ်ဖို့လိုအပ်ပြီးတော့ကံကြောင်းမလာတဲ့အခြေအနေကဒီချက်ကိုအစ္စရေးဘက်ကတတ်သိအထောက်အထားနဲ့မမြင်တွေ့ရတာပါပဲလို့ဝန်ကြီးဖွဲ့အစည်းအဝေးမှာအစ္စရေးဝန်ကြီးချုပ်ကပြောဆိုသွားပါတယ်။ပါလက်စတိုင်းရဲ့ပြိုကွဲမှုကနေအစ္စရေးလုံခြုံရေးထိခိုက်မဲ့အကျိုးဆက်ရှိနိုင်တာကြောင့်နှစ်ဖက်စလုံးငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်အောင်ကြိုးစားဖို့လိုတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကစနေနေ့ကပြောဆိုတာဖြစ်ပါတယ်။ Brookings Institute မှာကျင်းပတဲ့ဆွေးနွေးပွဲမှာအစ္စရေးကိုတိုက်ခိုက်ခဲ့တဲ့ပါလက်စတိုင်းဘက်နဲ့ပါလက်စတိုင်းနယ်မြေမှာအခြေကျစခန်းဆောက်လုပ်မှုတွေဆက်လုပ်နေတဲ့အစ္စရေးဘက်နှစ်ဖက်စလုံးရဲ့တိုက်ခိုက်မှုဆက်ဖြစ်နေတဲ့အချိန်ကာလတွေကိုရည်ညွှန်းပြီးဝန်ကြီးကယ်ရီကရှုံချပြောဆိုသွားတာဖြစ်ပါတယ်။ဒီမိုကရေစီနီးလမ်းကြလုံခြုံမှုရှိတဲ့အစ္စရေးနဲ့ဂျူးလူမျိုးအတိုင်းဝန်းဖြစ်နေငြိမ်းငြိမ်းချမ်းချမ်းနေထိုင်သွားနိုင်ဖို့တနိုင်ငံနဲ့ပါတဲ့အတိုင်းပြည်အဖြစ်ရည်တည်မယ်ဆိုတဲ့နီးလမ်းဟာတကယ်စစ်မှန်တဲ့အဖြစ်မဖြစ်နိုင်ပါဘူးလို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့3နှစ်အတွင်းနှစ်ဖက်ကြားဆွေးနွေးမှုတွေအကြိမ်များစွာလုပ်ခဲ့ပေမဲ့နှစ်ဖက်စလုံးမှာရှိတဲ့မယုံကြည်မှုတွေကိုပိုကောင်းမွန်တဲ့အခြေအနေရောက်အောင်မလုပ်နိုင်ခဲ့ကြဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကထောက်ပြပြောဆိုခဲ့ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းဒေသရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးကြေညာပေးနေပါတယ်။ထိုင်းနိုင်ငံတွင်ကိုအစ္စလာမ်အစွန်းရောက် ISIS တွေလို့ယူဆရသူ10ဦးရောက်ရှိနေတယ်လို့ရုရှားဘက်ကတတိပေးပြောဆိုထားတယ်ဆိုတဲ့အချက်ဟာပေါက်ကြားထွက်ခဲ့တဲ့အတိုင်းမှန်ကန်တဲ့အကြောင်းနဲ့ထိုင်းနိုင်ငံရဲ့လုံခြုံရေးကိုတိုးမြှင့်ထားတဲ့အကြောင်းထိုင်းရဲအဖွဲ့ရဲ့ဒုတိယပြောခွင့်ရစွန်ပိုးဝိုတချိုင်ကတောက်ချာနေကပြောဆိုခဲ့တဲ့အကြောင်း CCTV သတင်းဌာနကဖော်ပြပါတယ်။ပေါက်ကြားထွက်လာတဲ့သတိပေးချက်ဟာအစစ်အမှန်ဖြစ်ပါတယ်လို့ထိုင်းရဲအဖွဲ့ဒုတိယပြောခွင့်ရကအတည်ပြုပြောဆိုပြီးဒီသတိပေးချက်အပေါ်မှာအာဏာပိုင်တို့စုံစမ်းစစ်ဆေးနေတယ်လို့ဘလို့ပုံစံမျိုးပေါက်ကြားထွက်လာတယ်လဲဆိုတာကိုလည်းစစ်ဆေးနေတဲ့အကြောင်းပြောဆိုသွားပါတယ်။နိုဝင်ဘာလ28ရက်နေ့ကရဲသတိပေးချက်စာရစာပေါက်ကြားထွက်ခဲ့ပြီးကြာသပတေးနေ့ကလေးကထိုင်းလူမှုကွန်ရက်မီဒီယာတွေပေါ်မှာဒီပေါက်ကြားချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ Islamic အစွန်းရောက် ISIS အဖွဲ့နဲ့ဆက်နွယ်နေသူစီးရီးယား10ဦးတို့ဟာထိုင်းနိုင်ငံတွင်းကိုအောက်တိုဘာလ15ရက်နေ့ကနေ31ရက်နေ့ကြာဝင်ရောက်လာခဲ့တယ်လို့သတိပေးချက်မှာပါရှိပါတယ်။ဒီလူတွေထဲက4ဦးကပတ်တရားကိုတွားရောက်ပြီး2ဦးတို့ကတော့ဘန်ကောက်မှာရှိနေတယ်။နောက်2ဦးကဖူးခက်ကိုတွားရောက်ခဲ့ပြီးချမ်းတဲ့2ဦးတို့ကတော့ဘဲကိုရောက်နေမှာမသိရသေးပါဘူး။စီးရီးယားနိုင်ငံတွင်လေကြောင်းတိုက်ခိုက်မှုတွေဆင်နွှဲနေတဲ့ရုရှားနဲ့မဟာမိတ်တွေနဲ့ပတ်သက်ဆက်နွယ်တဲ့နေရာတွေကိုလုံခြုံရေးတိုးမြင့်ဖို့ထိုင်းအာဏာပိုင်တွေကိုရုရှားအမျိုးသားလုံခြုံရေးဌာနကတိုက်တွန်းထားတယ်လို့လည်းပေါက်ကြားထွက်လာတဲ့သတိပေးချက်မှာဖော်ပြထားပါတယ်ရှင်။
ကုလသမဂ္ဂအဖွဲ့ကြီးကကြေညာပြီးနိုင်ငံပေါင်း195နိုင်ငံရဲ့ကိုယ်စားလှယ်တွေတက်ရောက်တဲ့ပ ြင်သစ်နိုင်ငံပဲရစ်မြို့ကရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံမှာသဘောတူညီချက်မူကြမ်းတစ်ရပ်ကိုအတည်ပြုနိုင်ခဲ့ပြီးတဲ့နောက်ရာသီဥတုပြောင်းလဲမှုပြဿနာဖြေရှင်းဖို့နောက်ထပ်ခြေလှမ်းတစ်ခုလှမ်းလိုက်နိုင်ပြီဖြစ်ပါတယ်။လေးနှစ်ကြာဆီစဉ်ညှိနှိုင်းမှုတွေပြီးစနေနေ့ကခုလိုသဘောတူချက်မူကြမ်းအတည်ပြုနိုင်ခဲ့လို့ဆွေးနွေးပွဲတဲ့သူတွေအချင်းချင်းအားရဝမ်းသာဂုဏ်ပြုကြပါတယ်။သဘောတူညီချက်အရအဖွဲ့ဝင်နိုင်ငံတွေအတွက်ဖလိုရင်တန်းငွေထုတ်လွှင့်မှုလျှော့ချရေးဆိုင်ရာရွေးချယ်စရာနည်းလမ်းတွေကိုကန့်လှမ်းပေးနိုင်ဖို့ရည်မှန်းဆောင်ရွက်ကြမှာဖြစ်ပါလေ။ဒီပြဿနာကိုဖြေရှင်းနိုင်အောင်အပြောင်းလဲလုပ်ရမယ်ဆိုတာအားလုံးသဘောတူကြတယ်လို့ American Dude သမရဟောင်း Elgor ကမှတ်ချက်ပေးပြောဆိုပါရစေ။ဝေဖန်သူတွေကတော့ညွှန်ကြားချက်အစ်စ်တွေအတွက်ကုန်ကျစရိတ်တွေကိုဘယ်သူတွေတာဝန်ယူမလဲဆိုတဲ့ကိစ္စအပါအဝင်မဖြေရှင်းရသေးတဲ့ပြဿနာတွေကိုတောက်ကြနဲ့ညီလာခံမှာညီလာခံမပြီးခင်အပိဒတ်ဆွေးနွေးညှိနှိုင်းဖို့လိုတယ်လို့ပြောဆိုကြပါတယ်။ဒါပေမဲ့အပိဒတ်သဘောတူညီချက်မရခင်အဖွဲ့ဝင်နိုင်ငံတစ်ခုခုကအခွင့်အရေးယူလှုပ်ဆောင်တာမျိုးမရှိသေးဘူး။ဗန္ဒာရေးကိစ္စတွေကအရေးမကြီးသေးဘူးလို့တချို့ကပြောဆိုကြပါတယ်
။ပြင်သစ်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာတော့ဒေသဆိုင်ရာခေါင်းဆောင်တွေရွေးကောက်တင်မြှောက်ဖို့မဲဆန္ဒရှင်တွေမဲယုံတွေကိုထွက်ပြီးမဲပေးနေကြပါတယ်။ရွေးကောက်ပွဲမှာတော့အစ္စလာမ်မုန်တီးရေးဝါဒဆွဲလက်ရာစွန်ပါတီကအနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်။နွင်ပါလဖြစ်ပွားခဲ့တဲ့ပါရီမြို့တော်တိုက်ခိုက်မှုအတွင်းလူပေါင်း130သေဆုံးခဲ့ရတဲ့နောက်လုံခြုံရေးတင်းကျပ်ထားစေအချိန်မှပဲအခုရွေးကောက်ပွဲတွေကိုကျင်းပနေတာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်းနဲ့မမိုးဖြူတို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို via internet ဆက်မြန်းနာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နာဆင်နိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားပါမယ်။မြန်မာနိုင်ငံအစိုးရတဲ့အပြောင်းလဲကာလဒီမိုကရေစီဖော်ဆောင်မဲ့အချိန်အမျိုးသားပြန်လည်တင်မြှင့်ရေးလမ်းကြောင်းကိုရွေးချယ်တဲ့အခါစစ်အစိုးရအဆက်ဆက်လူအခွင့်အရေးချိုးဖောက်ခံခဲ့ရတဲ့တိုင်းရင်းသားပြည်သူလူထုအတွက်စစ်မှန်တဲ့တရားမျှတမှုရဖို့နဲ့နောက်အနာဂတ်မှာဒီလိုမျိုးတရားမဲ့ပြုကျင့်မှုတွေထပ်မလုပ်အောင်အပြေရှားကြဖို့အလေးအနက်လှုံ့ဆော်မှုလိုအပ်တယ်လို့လူအခွင့်အရေးလှုံ့ရှားသူတွေကပြောဆိုလိုက်ပါတယ်။တင်မုံချေရင်လမ်းစဉ်ကိုရွေးချယ်ခဲ့မယ်ဆိုရင်မန်ကန်နဲ့ရွေးချယ်မှုဖြစ်မလားစနစ်ဆိုးကိုဖျက်ဆီးခဲ့ရသူတွေမှာရောမေ့ပြစ်နိုင်ဖို့အသင့်ရှိနေပြီလားဆိုတဲ့အမြင်တွေကိုမဆုမုံကစူးစီးတင်ပြပေးထားပါရဲ့ရှင
်ဟုတ်ကဲ့ပါရှင်2015ရွေးကောက်ပွဲအပြီးနိုင်ငံအုပ်ချုပ်ရေးအပြောင်းလဲကာလမှာတိုင်းပြည်ရဲ့အကျိုးကိုထိခိုက်ဆုပ်ယုပ်စေနိုင်တဲ့အညှိုးအတင်းနဲ့အာဃာတတရားမိမိမှာလုံးဝမရှိဘဲအနာဂတ်မြန်မာနိုင်ငံတော်အောင်မြင်စွာတည်ဆောက်နိုင်ရေးတက်မတော်အပါအဝင်အဖွဲ့အစည်းအသီးသီးနဲ့လက်တွဲပူးပေါင်းဆောင်ရွက်သွားမယ်လို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပြီးတဲ့နောက်အတိတ်ကလူခွေချိုးဖောက်မှုတွေကိုဘလို့သဘောထားကြမလဲဆိုတဲ့မေးခွန်းတွေထွက်ပေါ်လာတာပါမြမလူခွေလှုပ်ရှားသူတူဖြစ်တဲ့ညီမြချင်းမြမလူခွေအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကလူခွေချိုးဖောက်ခံရမှုတွေအတွက်သက်ဆိုင်သူတွေနဲ့အဖွဲ့အစည်းအသီးသီးပူးပေါင်းပြီးတော့ကောင်းမွန်တဲ့အဖြေဝိုင်းဝန်းရှာဖို့လိုမယ်လို့သုံးသပ်ပါတယ်
တင်မုံချေရေးဆိုတဲ့ဟာကတော့ကျွန်တော်တို့အရင်ခက်ခဲပါတယ်။ဒါကြောင့်လဲဆိုတော့တစ်ဖက်ကနစ်နာတဲ့သူတွေဘဝပြတ်မတက်ဒီကဲနှစ်ပေါင်းများစွာခံရတဲ့သူတွေဘက်ကတင်မုံချေပြီးအတွက်တော်ခက်ခဲမယ်လို့ကျွန်တော်ခံစားမိလဲနားလဲပြီးတယ်။ဒါပေမဲ့တစ်ဖက်ကလည်းကျွန်တော်ပြန်ကြည့်တဲ့အချိန်မှာဒီဟာကတင်မုံချေတာမဟုတ်ဘဲနဲ့လူမျိုးနည်းနဲ့ကျွန်တော်တို့အကောင်းဆုံးခြေကိုဆက်သွားနိုင်မယ်ဆိုရယ်ဥတီချင်နဲ့သွားလာလဲဖြစ်နိုင်တယ်။ခွင့်လွတ်လို့တော့ရအောင်ရမယ်။မိပြောင်လို့မရဘူးဆိုတဲ့အသေးပဲပေါ့နော် We can forgive but we cannot forget ဆိုတဲ့ဟာပေါ့။အဲ့တော့ဒီနေရာမှာကျွန်တော်တို့တိုင်းပြည်ကိုရှေ့သွားဖို့အတွက်အမျိုးသားရင်ကြားစီရင်လုပ်တာမှန်တယ်။ဒါပေမဲ့တစ်ဖက်မှာကကျွန်တော်တို့ကအားလုံးမြစ်ပြစ်လိုက်ပါတော့ဆိုတဲ့အရာမျိုးတော့ကျွန်တော်လုံးလို့ရမှာမဟုတ်ဘူး။ဒါကြောင့်လဲဆိုတော့ဒီလူခွေနဲ့ပတ်သက်လို့ထိခိုက်နစ်နာတဲ့သူတွေအများကြီးရှိခဲ့ပြီးတယ်။အဲ့အရာကိုကျွန်တော်တို့ကလုံးဝသိမှတ်မပြုပဲနဲ့ကြာဆုံးခဲ့တဲ့သူတွေဆင်းဆုံးခဲ့တဲ့သူတွေလူခွေချွတ်ဖောက်ခံရတဲ့သူတွေနဲ့ပတ်သက်ပြီးနေနာချက်ဒီပေါ်မှာအသိမှတ်ပြုတာဝင်ချတောင်းပန်တာအဲ့လိုမျိုးအစ်စ်မျိုးတွေတော့ကျွန်တော်ရှိမှရှိရမှာဖြစ်ပါတယ်နေနာတဲ့သူတွေကိုဘယ်လိုမျိုးကျွန်တော်တို့ပြန်ပြီးတော့လှုပ်ဆောင်ပေးမလဲဆိုတဲ့အရာတော့ရှိလို့ရှိရမှာဖြစ်ပါတယ
်မြန်မာနိုင်ငံတော်ဝန်အထူးသဖြင့်စစ်မှတ်ဖြစ်ပွားနေတဲ့တိုင်းရင်းဒေသတွေမှာနည်းမြေမတည်ငြိမ်မှုတွေနဲ့အတူတိုက်ပွဲတွေကြားအသက်အန္တရာယ်ဆိုးရိမ်ကြောက်လန့်လို့အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတိုင်းရင်းသားပြည်သူလူထုအပေါ်ကိုစစ်တပ်အပါအဝင်လက်နက်ကိုင်တွေဘက်ကကျူးလွန်ခဲ့တဲ့လူခွေချိုးဖောက်မှုတွေအတွက်စစ်မှန်တဲ့တရားမျှတမှုရစေချင်ပါတယ်လို့လူခွေရေးမန်နိုင်ကဆိုင်းခွန်မိုင်းကပြောပါတယ
်မြန်မာစစ်အစိုးရချိုးဖောက်ထားတဲ့အများကြီးလေ IDP ဖြစ်ခဲ့တဲ့ပြည်သူဒီသားတွေအားလုံးတရားမျှတတာတွေတော့အိမ်ငင်းပြီးတော့ပြန်နိုင်ဖို့အတွက်ဒါလည်းအမြန်ဆုံးဆောင်ရွက်ပေးတာပေါ့နောက်ထပ်အခုဖြစ်နေစဲနဲ့မှမရက်နိုင်သေးရင်တော့မှဒီလိုနိုင်ငံတကာနေပြီးတော့ဖောက်ပန်းနေမှုကြီးနောက်ထပ်လူသားနဲ့ပြည်သူတွေလည်းဒါလွတ်လပ်လို့ကြာသွားလာနိုင်ဖို့အတွက်ဒါတော့တကယ်အရေးကြီးတဲ့ ITP အပေါ်ပေါ်လေဆောင်းတင်းဖြစ်တဲ့စေဝါတွေလည်းလိုတဲ့ကလေးတွေလည်းရနာတဲ့ဟာတွေလည်းအများကြီးရှိတယ်ပေါ့လေသူကြီးရလွယ်အောင်လို့ဒါလည်းအများဆုံးဖွင့်ပေးသိခင်တော့ဟုတ်ကဲ့
တိုင်းသားပြည်သူလူထုသာမကမြန်မာနိုင်ငံအတွင်းမှာစစ်မှန်တဲ့ဒီမိုကရေစီပေါ်ထွန်းလာရေးမျှတတဲ့တရားရေးစီရင်မှုရဖို့အရေးနဲ့ပညာရေးအလုံသမားရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့ကျောင်းသားလယ်သမားအလုံသမားစတဲ့တက်ကြွလှုပ်ရှားသူဒီမိုကရေစီအားစုတွေအပေါ်မှာစစ်စိုးရအဆက်ဆက်နှိပ်ကွပ်ဖမ်းဆီးထောင်ချပြီးတော့လူခွေချိုးဖောက်ခဲ့တာတွေအတွက်လည်းနောင်နာကတ်မှာဒါမျိုးထပ်မဖြစ်အောင်ဝိုင်းအဖြေရှာသင့်တယ်လို့လည်းအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPPB ရဲ့တွဲဖက်အတွေ့အမှုဥပိုကြီးကပြောပါတယ
်အမျိုးသားပြည်နယ်တည်ငြိမ်ရေးဆိုတာကအတိတ်ကဖြစ်ခဲ့တဲ့မတရားမှုတွေကိုတရားသဖြင့်ဖြစ်လာအောင်နောက်တစ်ခုကအနာဂတ်မှာဒီလိုမျိုးမတရားနဲ့ပြုကျင့်မှုတွေမဖြစ်အောင်ကာစီးတာဒါကူကအဖွဲ့ပေါင်းစုံကပူပေါင်းပါဝင်ဆောင်ရွက်မှာဖြစ်တယ်အဖွဲ့ပေါင်းစုံဆိုတဲ့အခါမှာအရင်ကျူးလွန်ခဲ့တဲ့သူတွေရောအကျူးလွန်ခံရခဲ့တဲ့သူတွေရောလက်ရှိအာဏာရှိခဲ့သူတွေရောဒီလူတွေအကုန်လုံးပေါင်းစုံပြီးတော့မှပဲအဖြစ်တစ်ခုခုကိုရှာလို့ရမယ်လို့ထင်ပါတယ်တကယ်ခိုင်ခိုင်မာမာနဲ့ကော်မတီတွေဖွဲ့ပြီးတော့စနစ်တကျနဲ့ဖြေရှင်းမှသိစမ်းမျိုးပါ
လူခွေရဲ့လှုပ်ရှားသူဦးအောင်မျိုးမင်းကလည်းနောင်လာမဲ့ဒီမိုကရေစီအစိုးရတဲ့လက်ထက်မှာဒီလိုမျိုးအာဏာပိုင်တွေဘက်ကပြည်သူအပေါ်မှာလူခွေချိုးဖောက်မှုတွေထပ်မလုပ်အောင်ထပ်မဖြစ်အောင်လို့ဖြစ်ခဲ့တဲ့သမိုင်းကိုမမေ့အောင်လှုပ်ဆောင်ပြတင်တယ်လို့အကြံပြုပါတယ
်။ဒီအမှန်တရားကိုဘယ်လိုပြန်လဲတိဆောက်ပြီးတော့တရားမျှတဘယ်လိုလှုပ်ဆောင်မလဲဆိုတော့ truth and reconciliation ဘိုင်းကိုကျွန်တော်တို့ဒီတိုင်းတစ်ဖက်သက်တော့လုံးလို့မရဘူးဗျ။သူတို့ဘက်ကဒါကိုပြန်ပြောအသိမှတ်ပြုတဲ့ကိစ္စမျိုးသို့မဟုတ်ပြန်လဲဝင်ချတောင်းပန်ခဲ့တဲ့အချက်မှာပါရင်ရဲ့ဆိုရဲဟာတွေကိုပြောပြတဲ့အရာမျိုးဒါတွေကတော့ကျွန်တော်လုတ်ဆောင်သိနေ။ဒါမှသာလူခွေချိုးပေါက်မှောက်မှုတော့ကြာဆုံးသွားတဲ့သူတွေကိုကျွန်တော်အတိအမှတ်ပြုတာလုပ်မယ်။အချိန်နဲ့မှာပဲဒါတွေနောက်တစ်ခါမဖြစ်ဖို့အတွက်နောက်ဆက်တက်လာမယ့်အစိုးရကိုလည်းအငြင်းတန်းသမိုင်းကိုသိရှိဖို့အတွက်သမိုင်းမှာပါခဲ့တဲ့အပအောင်မပါယူဖို့အတွက်အငြင်းတန်းလမ်းညွှန်ဖို့ဆောင်ရွက်လုပ်နေမယ်။လူတိုင်းကလည်းကျွန်တော်တို့အားလုံးသဘောပေါက်ပြီးတော့နောက်ထပ်အစိုးရကိုလည်းစောင့်ကြရရောက်ရှိပါလိမ့်မယ်။
မြန်မာနိုင်ငံအတွင်းမှာဒီမိုကရေစီစနစ်ထွန်းကားလာစေဖို့အတွက်ဆုံဆွေးနွေးရေးအမျိုးသားပြည်လဲရင်ကြားစေရေးဆိုတဲ့မူဝါဒတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအစဉ်တစိုက်ကင်ဆွဲလာခဲ့တာပါအခုလိုမျိုးအစိုးရအလွှဲပြောင်းလုပ်ဖို့ပြင်ဆင်နေတဲ့ကာလအတွင်းမှာတော့အရင်ကဖြစ်ခဲ့တဲ့လူခွေချိုးဖောက်မှုတွေအပေါ်မှာဘလို့သဘောထားမလဲဆိုတာနဲ့ရှစ်ဆက်ဘလို့လုတ်သွားမလဲဆိုတာတွေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
မဆုမွန်စုံစမ်းတင်ပြတော်ရပါရှင် VOA မြန်မာပိုင်းစီစဉ်ကနေတင်းငွေနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေတွေ့ဆုံမှုဟာတိုင်းပြည်အတွက်ကောင်းတဲ့အလားအလာဖြစ်တယ်လို့မြန်မာအရေးလှစ်လာတုံသက်သူအမေရိကန်ပါမောက်ခ David Steinberg ကဆိုပါတယ်ဒါပေမဲ့တိုင်းရင်းသားပြည်နယ်တွေအတွက်နိုင်ငံရေးအာဏာနဲ့စီးပွားရေးအကျိုးအမြတ်ခွဲဝေရေးကိစ္စဟာတိုင်းပြည်ရှေ့ခီးမှာကြီးမားတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်နေသေးတယ်လို့လည်းတုံသက်ပါတယ်George Town တက်သူဂုံတူးဆောင်ပါပေါက်ခစတိန်ဘတ်ကိုဥကျော်ဆန္ဒကအဲ့ဒီတွေ့ဆုံမှုအပေါ်သူ့ရဲ့အမြင်ကိုမေးတဲ့အခါသူကအခုလိုစပြောပါတယ
် I think it is a very good sign. We don't know, at least I don't know, but there are of course rumors that senior general Than Shwe had a great deal of influence.
ဒါဟာတိတ်ကောင်းတဲ့အလားအလာတစ်ရပ်ဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေဟာအရေးကိစ္စတော်တော်များများမှာဩဇာလွှမ်းမိုးနေစေလို့ကြားရပါတယ်။အခုသူဟာဒေါန်ဆန်းစုကြည်နဲ့တွေ့တယ်တရင်နေရအဆင်ပြေတယ်လို့ဆိုပါတယ်ဒါဟာနှစ်ဖက်ပူးပေါင်းဆောင်ရွက်ရည်အတွက်တိတ်ကောင်းတဲ့လက္ခဏာဖြစ်ပါတယ
်ဒီတွေ့ဆုံမှုကိုဥသန်းရွှေကသူရအကွက်လူတွေကိုကဲမင်းတို့ဆက်လုပ်ကြပြီတော့ဆိုပြီးတော့သဘောတူလမ်းဖွင့်ပေးလိုက်တယ် green light ပေးလိုက်တာပဲဖြစ်တယ်လို့အတိတ်ပဲဖွင့်ဆိုနိုင်မယ်ထင်ပါလားခင်ဗျာ
I would interpret it very similar to that yeah
အဲ့ဒီအတိုင်းပဲကျွန်တော်လည်းအတိတ်ပဲဖွင့်ဆိုမှာပါဒေါန်ဆန်းစုကြည်နဲ့ NLD ဟာအရေးကြီးတဲ့ကဏ္ဍကပါရမယ်ဆိုတာကိုသူသဘောတူလိုက်တဲ့သဘောဖြစ်ပါလိမ့်မယ်ဒါပေမဲ့ဒါဟာဖွဲ့စည်းပုံအခြေခံဥပဒေကိုချက်ချင်းပြုပြင်နိုင်ပြီဆိုတဲ့သဘောတော့မဖြစ်နိုင်ပါဘူးအောက်ခြေကစအထက်ပိုင်းထိနှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်ကြပြီဆိုတဲ့သဘောပါတိတ်ကောင်းပါတယ
်အဲ့ဒီဖွဲ့စည်းပုံပြုပြင်ပြောင်းလိုက်ရင်ပြင်တခြားအဓိကကြတဲ့အတားအဆီးအခက်အခဲတွေကဘာများလဲခင်ဗျာ
One of the provisions of both the NLD platform and President Thein Sein is that there's going to be some
NLD မူထဲမှာပါဝင်တဲ့အချက်တစ်ခုလည်းဖြစ်သမရဦးသိန်းစိန်ကလည်းပြောထားတဲ့ Federal ပြည်ထောင်စုဖွဲ့စည်းရေးကိစ္စပါဘလို့ပုံစံလဲဆိုတာဘယ်သူမှအတိအကျမဖွင့်ဆိုသေးပါဘူးဒါဟာတိုင်းရင်းသားတွေနဲ့ပတ်သက်ပြီးသိအရေးကြီးပါတယ်ဖွဲ့စည်းပုံကိုပြင်ဖို့မဖြစ်နိုင်ရင်တောင်မှဒေသန္တရနဲ့ပြည်내အစိုးရတွေကိုနိုင်ငံရေးအာဏာအချို့နဲ့စီးပွားရေးအကျိုးစီးပွားခွဲယူပေးဖို့ကိစ္စကိုတော့လှုပ်ဆောင်ကြရမှာဖြစ်ပါတယ
်နောက်တစ်ခုမေးချင်တာဒီလိုတွစ်ဆုံမှုမျိုး1990ပြည့်ရွေးကောက်ပွဲပြီးတော့ကဘာကြောင့်မဖြစ်နိုင်ကြလဲခင်ဗျာအဲ့ဒီတော့ကလည်းပဲဒေါအောင်ဆန်းစုကြည်ခေါင်းဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခုလိုပဲမဲအပြတ်သတ်အနိုင်ရရှိခဲ့တာပဲမဟုတ်ဘူးလားခင်ဗျာ
Well at that time there was a dispute as to what the 1990 elections were about Were they for a new government, as the NLD eventually thought, and a lot of other people thought, including the United States? Or was it for...
အဲ့ဒီတုန်းက1990ပြည့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအငြင်းပွားနေခဲ့ကြပါတယ်။ NLD မြန်မာပြည်သူတွေနဲ့အမေရိကန်ပြည်ထောင်စုအပါအဝင်အားလုံးကအဲ့ဒီရွေးကောက်ပွဲဟာအာဏာလွှဲပေးဖို့ကျင်းပတာလား၊ဖွဲ့စည်းပုံတရက်ရေးဆွဲဖို့ကျင်းပတာလားဆိုတာအငြင်းပွားနေခဲ့ပါတယ်။ကျွန်တော်ထင်တာကတော့1988ဖြစ်ရက်အပြီးအစိုးရဟာကတုံကရင်ဖြစ်နေစေပါတိတ်ထိန်ချုံနိုင်ခြင်းမရှိသေးပါဘူးအခုတော့တိုင်းပြည်ဖွံ့ဖြိုးတာစတွေ့လာရပါပြီပြုပြင်ရေးတွေအသက်ဝင်လာပါပြီဆိုတော့အမျိုးသားစည်းလုံးညီညွတ်ရေးကိုပိုပြောဆိုနိုင်လာပါပြီစစ်တပ်ကလည်းသူတို့ကိုယ်တိုင်ပဲလွတ်လပ်လပ်ထိန်ချုပ်ခွင့်ရှိနေစေဖြစ်ပါတယ်ဒါကြောင့်သူတို့အဖို့ပိုလုံခြုံမှုရှိတယ်လို့ခံစားလာရတဲ့အတွက်ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လက်ခံလာတယ်လို့ထင်ပါတယ်
နောက်သူတို့တွေအုတ်ချွေဟောင်းစနစ်ဟောင်းတို့ကကျွလွန်ခဲ့တဲ့ရက်ဆက်ကြံကြုံမှုတွေလူခွင့်ရေးချိုးဖောက်မှုတွေဒီဖြစ်ရပ်တွေအတွက်ကဒေါအောင်ဆန်းစုကြည်ဟာခွင့်လွှတ်ရင်တောင်မှနစ်နာခဲ့ရတဲ့လူတို့ပြည်သူကဒီကိစ္စကိုပြန်လဲဖော်ပြီးတော့ဒါအရေးကြီးဖို့တောင်းဆိုလာကြတယ်ကြိုးပမ်းလာကြတယ်ဆိုရင်တော့သူတို့တွေလုံခြုံမှုဆက်ပြီးရှိပါမလား
Well they are secure because they very carefully built into the constitution what we call in the game of monopoly the get out of jail free card
လုံးကြုံပါတယ်ဖွဲ့စည်းပုံထဲမှာဓာရီကိုတတိကြီးစွာထည့်သွင်းကာကွယ်ထားပါတယ်တာဝန်ရထမ်းဆောင်လှုပ်ဆောင်ခဲ့တာတွေအတွက်အရေးမယူဖို့ထည့်သွင်းထားပါတယ်ဒီဖွဲ့စည်းပုံတည်မြဲသမျှသူတို့လုံးကြုံပါတယ်စစ်တပ်ကလည်းဒါဆက်လက်တည်မြဲအောင်လုပ်သွားမှာပါပဲ
နောက်ဆုံးမေးချင်တာကတော့ဗိုလ်ချုပ်မှုကြီးသန်းရွှေရဲ့အခန့်ကဏ္ဍဖြစ်ပါတယ်ဒီတွစ်ဆုံမှုနဲ့အတူဗိုလ်ချုပ်မှုကြီးသန်းရွှေရဲ့အခန့်ကဏ္ဍဟာဆုံးခန်းတိုင်သွားပြီလို့ယူဆနိုင်ပါသလားတမမဟုတ်တော့ဆန်းစုကြည်စုံနဲ့ဆက်လက်ပြီးတော့တွစ်ဆုံသွားစရာအကြောင်းရှိရလေဦးမယ်လိုအပ်လေဦးမယ်လို့ထင်ပါလားခင်ဗျာ
I think the role of Thanh Shwe as long as he has reasonable health and mental facilities will be important whether they meet or not is not so important as the
ဦးတန်းရွှေရုပ်ပိုင်းစိတ်ပိုင်းကျန်းမာရေးကောင်းနေသမျှတော့သူဟာအရေးပါနေဦးမယ်လို့ထင်ပါတယ်ရှေ့ဆက်သွားတဲ့ကိစ္စတွေပေါ်လွှမ်းခြုံပြီးသူကသဘောတူထားသမျှဒေါန်ဆန်းစုကြည်နဲ့ထပ်တွေ့မတွေ့ဆိုတာသက်အရေးမကြီးတော့ဘူးထင်ပါတယ်။ကျွန်တော်မသေးကြတာတခုကသူ့အနေနဲ့ကြံစစ်ဖက်အကြီးအကဲတွေအပေါ်ဘလောက်ဩဇာလွှမ်းမိုးနေတယ်လဲဆိုတာပဲဖြစ်ပါတယ
်။ဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေရဲ့တွေ့ဆုံမှုနဲ့ပတ်သက်လို့ George Town တက္ကသိုလ်ဂုံတူးဆောင်ပါမောက်ခါစတိန်ဘတ်ကိုဦးကျော်စန္ဒာကမေးမြန်းသွားတာပါရှင်။ VOA ကနေတင်ငွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုနောက်ဆုံးအနေနဲ့တင်ပြချင်ပါတယ်။2014ခုနှစ်အတွင်းကြုံခဲ့ရတဲ့တဘာဝဘေးအန္တရာယ်အများစုဟာရာတီဥတုနဲ့ဆက်သွယ်နေတယ်ဆိုတဲ့အစီရင်ခံစာတစ်တစ်စောင်ထွက်ထားပါတယ်။ရာတီဥတုဖောက်ပြန်မှုကြောင့်အနာဂတ်မှာမကြာခဏပြင်းထန်တဲ့ဘေးအန္တရာယ်တွေနဲ့ပုံမကြုံတွေ့လာရလိမ့်မယ်လို့နိုင်ငံတကာကြက်ချိန်နေနဲ့လက်ချမ်းနေအဖွဲ့ IFRC က2015ကမ္ဘာကပ်ဘေးအန္တရာယ်အစီရင်ခံစာမှာတည်ပြီးထားတာပါ။ဒီအကြောင်းဂျနီဗာကနေ VOA သတင်းထောက် Lisa Schlein တည်တင်ပေးပို့ထားတာကိုမှန်နန္ဒချမ်းကဆက်ပြောပြပါမယ်ရှင်။
ကင်းကနဲအချက်လက်တွေအရလွန်ခဲ့တဲ့နှစ်တွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့2014ခုနှစ်ဟာကမ္ဘာတလွှာကပ်ဘေးအန္တရာယ်တွေလျော့ပါတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်။ဥပမာအနေနဲ့ပြီးခဲ့တဲ့နှစ်တွင်ကမ္ဘာတဝန်းသဘာဝဘေးအန္တရာယ်318ခုရှိခဲ့ပြီးတော့ဒါဟာဆယ်စုနှစ်အတွင်းမှာအရေးအတွက်အနည်းဆုံးဒါမှမဟုတ်ပြင်းပြဖြစ်ပွားမှုထက်18ရာခိုင်နှုန်းလျော့ကျနေတယ်ဆိုတာကိုကမ္ဘာကပ်ဘေးအန္တရာယ်များအစိုးရခန်းစာမှာဖော်ပြထားပါတယ်။သဘာဝဘေးအန္တရာယ်တွေကြောင့်လူပေါင်း108သန်းနီးပါးထိခိုက်ခဲ့ရပြီးတော့ဒါဟာပြီးခဲ့တဲ့နှစ်မှာပုံများလာတဲ့အရေးအတွက်ဖြစ်တယ်လို့လည်းအစီရင်ခံစာကိုဦးဆောင်ပြုစုခဲ့သူအက်ဒီတာမိုဟမ်ဇာကပြောဆိုခဲ့ပါတယ
် But this number is still well below the highest number of disasters in the last decade which occurred in 2005
ဒီကိန်းကနေဟာပြည်ရဲ့ဆယ်စုနှစ်တွင်အမြင့်ဆုံးဖြစ်ခဲ့တဲ့2005ခုနှစ်ကဘေးအန္တရာယ်130ခုကျွန်ခဲ့ရတာတက်တော့အများကြီးကျော်နေနေပါပသေးတယ်။2014ခုနှစ်မှာသဘာဝဘေးဒဏ်တွေကြောင့်ကမ္ဘာတဝန်းမှာလူပေါင်း 8,186 ယောက်သေဆုံးခဲ့ရတာပါ။ဘလို့ပဲဖြစ်ဖြစ်သေဆုံးမှုနှုန်းဟာဆယ်စုနှစ်အတွင်းပြင်းပြသေဆုံးမှုတွေ90ရာခိုင်နှုန်းနီးပါးလောက်နည်းနေပါတယ်။
ကမ္ဘာတဝန်းမှာအာရှတိုက်ဟာသဘာဝဘေးရန်တွေရဲ့အဖြစ်များဆုံးဒေသပါ2014ခုနှစ်အတွင်းဖြစ်ခဲ့တဲ့သဘာဝဘေးရန်တွေရဲ့အားလုံးရဲ့48ရာခိုင်နှုန်းဟာအာရှမှာဖြစ်ပွားခဲ့တာလို့အစိုးရခန်းစာမှာဖော်ပြထားပါတယ်ကမ္ဘာတဝန်းထိခိုက်သေဆုံးခဲ့ကြသူ85ရာခိုင်နှုန်းကျော်ဟာလည်းအာရှကပဲဖြစ်ပါတယ်ကမ္ဘာတဝန်းသဘာဝဘေးရန်တွေရဲ့အကျရောက်ဆုံးနိုင်ငံတစ်ခုဖြစ်တရုတ်ကိုဖော်ပြထားပြီးတော့2014ခုနှစ်ဩဂတ်လမှာဖြစ်ခဲ့တဲ့ငလျင်လောက်ခတ်မှုအတွင်းလူပေါင်း932ဦးသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။မိုးခေါင်နာမုန်တိုင်းကြားရောက်တာတွေနဲ့ရေကြီးမှုတွေကြောင့်တရုတ်နိုင်ငံမှာလူပေါင်း58သန်းကျော်ထိခိုက်ခဲ့ရတယ်လို့လည်းပြောဆိုထားပါတယ်။ကမ္ဘာဘေးအန္တရာယ်တွေရဲ့89ရာခိုင်နှုန်းဟာ ရာသီဥတုနဲ့ဆက်နွယ်နေပြီးတော့ဒါဟာလဲနှစ်ပေါင်း20ကြာဇက်တိုက်ကြုံနေရတာလို့လဲမစ္စတာဟမ်ဇာက VOA ကိုပြောပါတယ
် There is no doubt that extreme events impacted by climate change in terms of frequency and magnitude that's no longer in doubt but what matters as much
ရာသီဥတုဖောက်ပြန်မှုကြောင့်မကြာခဏပြင်းထန်ပြီးဆိုးဝါးတဲ့အကျိုးဆက်တွေဖြစ်ခဲ့ရတယ်ဆိုတာတန်မြတ်ဖြစ်စရာမရှိပါဘူးဒါပေမဲ့အနည်းငယ်ကြားရောက်နိုင်တဲ့နေရာတွေမှာရှိနေကြတဲ့သူတွေကိုဘယ်လိုလုပ်ကြမလဲဆိုတာကပြဿနာဖြစ်လာပါတယ်။ဥပမာမြဝကျွန်းပေါ်နဲ့ကမ်းရိုးတန်းမြေနှိမ်ဒေသတွေမှာနေထိုင်ကြတဲ့သူတွေပ
ါ။2014ခုနှစ်တွင်သဘာဝဘေးရန်တွေအားလုံးရဲ့တဝက်နီးပါးလောက်ကရေကြီးမြေပြိုမှုတွေဖြစ်ပြီးသေဆုံးသူအားလုံးရဲ့63ရာခိုင်နှုန်းရှိခဲ့တယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ရေဘေးဒဏ်ပြင်းထန်ဆုံးခံရတဲ့နိုင်ငံတွေထဲမှာအိန္ဒိယ၊ပါကစ္စတန်နဲ့ဘောလ်ကန်ဒေသတွေပါဝင်တယ်လို့လည်းပြောပါတယ်။မနစ်ကသဘာဝဘေးကြောင့်ထိခိုက်ခဲ့ရသူတွေရဲ့39ရာခိုင်နှုန်းရှိခဲ့တဲ့မိုးခေါင်ရေရှားတဲ့ပြဿနာဟာအများမြင်သာတဲ့ရေဘေးဒဏ်ထက်စာရင်မကြာခဏလူတွေမေ့လျော့တာခံကြရတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းမိုးခေါင်ရေရှားမှုကြောင့်လူသန်းပေါင်းများစွာရဲ့စီးပွားရေးတွေထိခိုက်ခဲ့ရပြီးတော့အထူးသဖြင့်အာဖရိကကဆာဟီဒေသမှာကြုံခဲ့ရတာပါ။သဘာဝဘေးရန်တွေရဲ့နဲ့ပတ်သက်လို့သတင်းကောင်းအနေနဲ့ပြောရမယ်ဆိုရင်တော့2014မှာသဘာဝဘေးဒဏ်ကြောင့်စီးပွားရေးမှာ 69.2 ဘီလီယံသာဆုံးရှုံးခဲ့တာကြောင့်လွန်ခဲ့တဲ့10နှစ်အတွင်းနှစ်စဉ်ပြန်မြ149ဘီလီယံဆုံးရှုံးခဲ့ရတာနဲ့ရှင်ရင်တိတိတသာရောကြခဲ့တာလည်းဖြစ်ပါလေရှင်
။တဘာဝဘေးအန္တရာယ်အများစုဟာရာသီဥတုနဲ့ဆက်နွယ်နေတဲ့ဆိုတော့အစီရင်ခံစာတဲ့အကြောင်းကိုမှန်နနာချမ်းကတင်ပြသွားတာပါရှင်။ VOA ကနေတင်းငွေနဲ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်မှာတော့နောက်ဆုံးရသတင်းတွေ၊သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိနေပါတယ်ရှင်။ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးသွားပါပါ။ကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမှတ်တမ်းရေးထိုက်ကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဘရက်ကိုဘားမားကအင်ပီရောရဲ့အိုဘယ်ယုံကမ်းမှာဒီကနေ့တနင်္ဂနွေနေ့ညမှာရှာရှာပါပါမိန့်ခွန်းပြောမယ့်အထင်မှာတော့သူ့ရဲ့ထိတ်တန့်ဦးစားပေးအဖြစ်အမေရိကန်ပြည်သူတွေလုံခြုံဘေးကင်းဖို့စောင့်ရှောက်ပေးရေးကိုအဓိကထားပြောကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဖြစ်ပွားခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကလူအများပြားသေဆုံးခဲ့ရတဲ့တနက်ပစ်ခတ်မှုရဲ့နောက်ဆုံးစုံစမ်းစစ်ဆေးရရှိတဲ့အခြေအနေတွေကိုလည်းပြောမှာဖြစ်ပြီးကျေပြန့်လာတဲ့အကြမ်းဖက်ချင်းချောက်မှုနဲ့ဘယ်လိုခြေမှုန်းမလဲဆိုတာကိုလည်းဆွေးနွေးပြောဆိုမယ်လို့ခန့်မှန်းရပါတယ်။ပါလက်စတိုင်းအာဏာပိုင်တွေနဲ့ဘလို့ပြိုကွဲမှုမျိုးမဆိုကနေအစ္စရေးလုံခြုံရေးကိုထိခိုက်မဲ့နောက်ဆက်တွဲဆိုဂျိုရှိနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီရဲ့သတိပေးချက်ကိုအစ္စရေးဝန်ကြီးချုပ်ဘေဂျမင်နေတန်ယာဟုကပယ်ချလိုက်ပါတယ်။အစ္စရေးအနေနဲ့ဘယ်တော့မှနိုင်ငံနှစ်ခုနဲ့ဆိုင်တဲ့တိုင်းပြည်ဖြစ်မှာမဟုတ်ပါဘူး။ငြိမ်းချမ်းရေးရဖို့အတွက်တခြားတစ်ဖက်ကငြိမ်းချမ်းရေးလိုလားတယ်လို့ဆုံးဖြတ်ဖို့လည်းလိုအပ်ပြီးကံအကြောင်းမလာတဲ့အခြေအနေမှာဒီအချက်ကိုတက်တည်အထောက်ထားနဲ့မမြင်တွေ့ရတာပါလို့ဝန်ကြီးအဖွဲ့စီအဝေးမှာအစ္စရေးဝန်ကြီးချုပ်ကပြောဆိုသွားပါတယ်။နိုင်ငံတကာချက်ချင်းဒီအသင်း ICRC ကအစ္စလာမစ်အစွန်းရောက် IS အဖွဲ့နဲ့ဆက်ဆံရေးတရထူထောင်လို့တယ်လို့ပြောဆိုလိုက်ပါတယ်။ဆက်ဆံရေးတရထူထောင်နိုင်ရင်ဖြင့် IS တို့ထိန်းချုပ်ရာအီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကလူစေသန်းတို့အတွက်အထောက်ပံ့တွေပေးရနိုင်မှာဖြစ်ပါတယ် IS အဖွဲ့နဲ့ဆက်ဆံရေးတရထူထောင်နိုင်ဖို့နီလန်းရှာပွေနေတယ်လို့ ICRC ရဲ့ညွှန်ကြားရေးမှူးကပြင်သစ်သတင်းဌာန AFP နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်သားတွေအခက်အခဲတွေနဲ့အလုပ်လုပ်ကြရတဲ့ဝန်ကျင်ပို့ပြီးတော့ခက်ခဲရှုပ်ထွေးမှုတွေနဲ့ရင်ဆိုင်လာတဲ့အကြောင်းအရာကိုဆွေးနွေးကြမယ်ဂျနီဗာညီလာခံမတိုင်ခင်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။တနင်္ဂနွေနေ့ကယေမန်နိုင်ငံတောင်ပိုင်းအဒန်ပြည်နယ်အုပ်ချုပ်ရေးမှုနဲ့သူ့ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တော်တော်များများတေဆုံးခဲ့ရတဲ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမစ်အစွန်းရောက် ISIS အဖွဲ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ရုံးတက်ဖို့သွားတဲ့လမ်းမှာတိုက်ခိုက်ခဲ့တဲ့ဖောက်ခွဲမှုကြောင့်အဒန်ပြည်နယ်အုပ်ချုပ်ရေးမှုနဲ့သူ့ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိမှန်သိဆုံးခဲ့ရတာဖြစ်ပါတယ်။မနစ်ကသမ္မတအဘူမန်ဆောဟာဒီ sorry အာရေဗျာနိုင်ငံကိုထွက်မပြေးခင်တဘုံအဖွဲ့တွေရင်းမြမျိုးတော်ဆာနာကိုထိန်းချုပ်ခဲ့ခြင်းကလေးကအဒန်ပြည်နယ်ကစစ်မြေပြင်ဖြစ်လာခဲ့တာဖြစ်ပါတယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံနှုန်းချိန်ည9:20အထိလိုင်းဒိုမီတာ2495နဲ့လိုင်း51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။သတ်သရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင
်
This program has come to you from the Voice of America, Washington.